မြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်လက်နက်ကြီးကြီးကြားရောက်ပြီးတော့စီးတင်မာနေစေအနေထားမှာမြန်မာနိုင်ငံတဲကရိုဟင်ဂျာတွေရောနှစ်နိုင်ငံနဲ့ဆက်မှာနေထိုင်သူတွေနဲ့ဘင်္ဂလားဒေ့ရှ်ထုတ်ကပ်တဲ့စခန်းကရိုဟင်ဂျာတွေကြားအသက်အန္တရာယ်လုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပါတယ်။မဆုမုံကမေးမြန်းတင်ပြထားပါတယ်
။လွန်ခဲ့တဲ့5နှစ်2018ခုနှစ်ဩဂုတ်လကုန်ပိုင်းတုန်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ ARSA အစွန်းရောက်အဖွဲ့ရဲ့နေကြားဆောင်ရဲကင်းတွေကိုတိုက်ခိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းအသက်ဘေးကနေစိုးရိမ်ရလို့ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါဘေးလွရာကိုအိုးအိမ်ဆွန့်ခွာအသက်လူပြေးခဲ့ကြရပြီးတော့ဒီတဲကမှတိမ့်ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုတိမ့်ရှောင်သွားကြရတာဖြစ်ပါတယ်။စိန်ခေါ်မှုဒုက္ခမျိုးစုံနဲ့၅နှစ်ကြာဒုက္ခတဲ့စခန်းတွေကနေနေရတဲ့ဘဝကနေနေအိမ်ပြန်ဖို့သူတို့မျှော်လင့်နေကြချိန်မှာပဲဒီလာဇာမိုင်းကနေစလို့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်တို့ကြားတကြော့ပြန်စစ်ပြန်ပြီးတော့ဖြစ်လာပြီးတိုက်ပွဲတွေကပြင်းထန်လာနေလို့နှစ်နိုင်ငံနယ်စပ်လုံခြုံရေးကစိုးရိမ်စရာကောင်းတဲ့အနေအထားပြန်ဖြစ်လာတာပါပြီးခဲ့တဲ့သတင်းပတ်တုန်းကမြန်မာဘက်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးမော်တာကြီးကြားရောက်ပောက်ကွဲလို့ရိုဟင်ညာလူငယ်တဦးအသက်ဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားတဦးအပါအဝင်အနည်းဆုံး6ဦးဒဏ်ရာရရှိခဲ့ပါတယ်။လက်နက်ကြီးကြီးကြားတဲ့ဒဏ်နဲ့အပြင်းထန်ဒဏ်ရာရသူတွေဟာအခုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံကဆေးရုံမှာပဲဆေးကုသမှုခံယူနေရဆဲဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တောင်ပြိုလက်ဝဲမြို့တောင်ပြိုလက်ရာကျေးရွာက0 point ဒုက္ခသည်စခန်းမှာခိုးလုံနေထိုင်တဲ့ပညာရေးဝန်ထမ်းဟောင်းဦးစော်လီမူလာက VOA မြန်မာပိုင်းကိုပြောပါတယ်။လက်နက်ကြီးကြီးကြတဲ့ဒဏ်ကိုခံလိုက်ရတဲ့ဦးစော်လီမူလာရဲ့သမီးဖြစ်သူအသက်6နှစ်အရွယ်မတ်ဆာဒီရာနဲ့ဇနီးဖြစ်သူအသက်45နှစ်အရွယ်ဒေါ်စာဘေးကူနာဟာဗ်တို့လည်းဒဏ်ရာပြင်းထန်ရလို့အခုထိဆေးရုံမှာဆေးကုသမှုခံယူနေရဆဲပဲလို့ဦးစော်လီမူလာက VOA ကိုအခုလိုပြောပြပါတယ်။မိမကကောဇနီးရရောဘလို့အခြေအနေရှိ
မိမကလက်ဆောင်နှချောင်းမှတီးတာတချောင်းကမနေ့တက်တလာတယ်တချောင်းကိုးရမယ်လို့ပြောတယ်အယူထီးတယ်လို့ပြောတယ်ကျွန်တော်ကကောင်းကောင်းမဟုတ်သူ့ကောင်းပါတော့
အဲ့လို
ရဘူးကြီးချခံတဲ့ကိုမော်တာလေးဖြစ်ကြလဲကျွန်တော်အဲ့လိုအဲ့ဒါကိုခံခွက်ပါတယ်
အခုလိုဘင်္ဂလားမြန်မာနယ်စပ်မှာမြန်မာဘက်ကနေလက်နက်ကြီးကြီးကြားလို့လူအသက်ဆုံးခဲ့တဲ့အထိဖြစ်ခဲ့ရတဲ့ဖြစ်ရကြောင်းရိုဟင်ဂျာမွတ်စလင်တွေကြားသူတို့ရဲ့အသက်အန္တရာယ်လုံခြုံရေးအတွက်စိုးရိမ်စိတ်တွေနဲ့အထိတ်တလန့်ဖြစ်နေကြဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ကုတုပလောက်ဒုက္ခသည်စခန်းအမှတ်6မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကသူတို့ရဲ့စိုးရိမ်ချက်နဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်တစ်ချောင်းမှာဒီရခိုင်ကမတော်နဲ့မြန်မာစစ်တပ်ကတိုက်ပွဲတွေကအဆက်မပြေရှိနေတာကိုကျွန်တော်ကမျက်မြင်တွေ့ခဲ့ရပါတယ်။ဒီကဲဒီလာ16ရာနှစ်ကမြန်မာစစ်နဲ့မြန်မာနယ်စပ်တခြားတိုက်ပွဲကြောင့်ဒီဇီရိုလိုင်းဒွန်ယာဒုက္ခသည်စခန်းကိုလည်းလည်းဒီကိစ္စအကျယောမှုကြောင့်တဝူးတဆုံပြီးငါးဟုအဖြစ်နိုင်တော့တရားရရှိခဲ့တာကိုသိရပါတယ်
။နောက်ရကြတော့ကောအဲ့ဒီဘက်တွေမှာဘာတွေဆက်ဖြစ်ကြသေးလဲ
။ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်တခြားမိုင်းတိုင်း40ရာနှစ်မှာတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုလေလေကြီးကြီးစားနေရအစမပြတ်ချရောက်ခဲ့တာကိုသိရတယ်။နောက်အကောနေစာတစ်ချောင်းမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနေစာတစ်ချောင်းမှာဘင်္ဂလားဒေ့ရှ်ဒေသခံတွေကအဲရွှေပြောင်းထားတာကိုသိရပါတယ်။နောက်အထူးသဖြင့်ဒီဘက်ကလည်းဟောလုံခြုံရေးဖွံ့ဖြိုးရှာတာတော့လည်းသိရပါတယ်ခင်ဗျာ။အကောလူနေစာတစ်ချောင်းမှာငနေရင်နေစာတစ်ချောင်းမှာတိုက်ပွဲတွေဖြစ်တာကြောင့်ကျွန်တော်တို့လူကြီးကဒုက္ခတွေရအထက်တလန့်ဖြစ်နေတာပေါ့။တို့တည်းကျွန်တော်ကစိုးရိမ်ပုံမှန်တော့ကနေကျွန်တော်ကနေကင်နေကြရပါလေ။အဲဒီကရဲ့ရပိုင်းကဟိုလေလက်နေစီဒီကြံချရမှုကြောင့်ဒီကျွန်တော်တို့ရင်းသားဒုက္ခတွေတဝူးသဆုံးပြီးအဲကလင်းငယ်တဝူးကပါဝင်ငါဟိုကတိတော်တော့တရားရရှိခဲ့တာကိုတွေ့ရပါတယ်။အဲ့ဒီကလေးတွေကအခုဒီပ ရင်းရတဲ့စိတ်ယုံမှာစိတ်ကိုယ်တကင်နေတာကိုတွေ့ရပါတယ်ခင်ဗျာ။
အခုလိုမျိုးမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ပိုင်းနဲ့အတွေ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုလေကြောင်းပိုင်းနဲ့ချိုးဖောက်မှုတွေအတွေ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးကိုတလအတွင်း၄ချိန်တိုင်တိုင်ဆင့်ခေါ်ပြီးတော့သတိပေးခဲ့ပါတယ်။နောက်ဒီမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကလည်းမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တပ်အမတ်ကြီးကိုဆင့်ခေါ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုကျခဲ့တဲ့လက်နက်ကြီးကြီးတွေဟာ AA နဲ့ ARSA အဖွဲ့ကပစ်ခတ်တဲ့ကြီးတွေဖြစ်ပြီးမြန်မာနဲ့ဘင်္ဂလားနှစ်နိုင်ငံကြားပဋိပက္ခဖြစ်အောင်ဖန်တီးတာလို့ရှင်းပြခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပြီးခဲ့တဲ့သတင်းပတ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုရှင်းပြခဲ့ပါတယ
်။ဒီကျွန်တော်တို့ဘူးဇီကြောင့်မောင်းတော့ပက်ချမ်းပေါ့ဘူးဇီကြောင့်မောင်းတော့ပက်ချမ်းဟာဘယ်အချိန်မှာပေါ့နော်ဘယ်အချိန်မှာပြဿနာဖြစ်နိုင်ကြီးအစီဆုံးလို့ဆိုရင်ကျွန်တော်တို့ကုလသမဂ္ဂအထွေထွေညီလာခံလုပ်တဲ့အချိန်မှာအများအားဖြစ်နိုင်တာနှစ်စဉ်နှစ်တိုင်းလည်းပြန်ကြည့်ပါနှစ်စဉ်နှစ်တိုင်းလည်းအဲ့လုပ်တဲ့အချိန်မှာပြဿနာအများအားဖြစ်နိုင်တာကိုတွေ့ရပါတယ်ဒီနှစ်မှာတော့ကျွန်တော်တို့အေးရတဲ့စိတ်ပူပေါင်းကြောကြဒါနှစ်နိုင်ငံကြားမှာပြဿနာဖြစ်အောင်ဖန်တီးလာနိုင်ဖန်တီးလာတာဖြစ်ကြောင်းကျွန်တော်ပြောလို့ပါတယ
်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကတော့သူ့နိုင်ငံမှာလာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးပြဿနာဟာသူတို့နိုင်ငံလုံခြုံရေးကိုချိန်းချောက်မှုဖြစ်လာနေတာမို့ဒီဒုက္ခသည်တွေနေရပြန်ပို့နိုင်ရေးကုလသမဂ္ဂကနေကူညီပေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာစစ်ကောင်စီကိုဖိအားတိုးပေးဖို့လိုတဲ့ကြောင်းလဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာက AFP သတင်းဌာနနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်
။ Definitely we want that they should go back to their own country they live their own
တေချာရာကတော့သူတို့အားလုံးကိုသူတို့နေရရင်နိုင်ငံပြန်ပြီးပုံမှန်ဘဝမှာရပ်တည်နေထိုင်ခွင့်ရတာကိုလိုလားပါတယ်ဒါကြောင့်သူတို့ကိုဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့နဲ့အဆအဆတာဝန်ယူဖို့အတွက်မြန်မာအစိုးရကိုနိုင်ငံတကာအတိုင်းဝိုင်းကဖိအားတိုးပေးစေချင်ပါတယ်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကနိုင်ငံတကာအတိုင်းဝိုင်းကိုအခုလိုမြစ်တာရက်ခံပြောဆိုသွားပေမဲ့လို့ရိုဟင်ညာဒုက္ခသည်တွေအတွက်ကတော့စစ်တပ်ရဲ့နည်းမြေရှင်းလင်းမှုတွေကြောင့်သူတို့အသက်လူပြေးခဲ့ကြရပြီးတဲ့နောက်လူအသက်သေဆုံးတဲ့အထိလက်တလောဖြစ်ပျက်နေလို့နေရပြန်လို့ကြတဲ့ရိုဟင်ညာတွေရဲ့အရေးကတော့မျှော်လင့်ချက်ပိုဝေးသွားပြီလို့ရိုဟင်ညာဒုက္ခသည်ဥကြုံမြင့်ကပြောပါတယ
်ကျွန်တော်တို့လည်းကျန်နိုင်မြင့်အကျင့်ရတော့နေရပဲဖြစ်နေတာကိုတွေ့ရပါတယ်ဟုတ်ကဲ့ပါဒီကျွန်တော်ကအခု9နှစ်ကြီးမြောက်ပြီးဖြစ်ပါတယ်ကျွန်တော်ရူဟင်ဂျာတွေကမြန်မာနိုင်ငံရေကန်ကျေနေအနေမောင်းထောက်ခံရတာယနေ့အချိန်တည်းကျွန်တော်ချန်နာရဲ့လုံမန်းတင်တရဖြစ်ပေါ်လာတာမရှိခဲ့ပါဘူးခင်ဗျာကျွန်တော်ပြန်နိုင်ခဲ့အချိန်နဲ့တကွာနာနိုင်ငံနဲ့ဆက်ပြေးလာမယ်ဆိုရင်နေစားတစ်လျှောက်တပ်ပြည့်တွေကြည့်တာရောနောက်ဒီမှာဒုက္ခတွေစက္ကမှာလည်းလူရတွေကလုံဆုံးကြီးအပိုင်းနဲ့ဆိုရင်အားနေတာကိုပြောရတယ်ကျွန်တော်ကဆိုရင်တစ်စီးနဲ့ကျွန်တော်နေတိုင်းနေကြရတာပါကျွန်တော်ကျန်လာရေးလုပ်ငန်းစဉ်ကလည်းဘုံကြီးများဖြစ်နေပါလေကျွန်တော်ကြီးအကျက်တဲ့ကိုကုလသမဂ္ဂအပါအဝင်နေတကာအတိုင်းမှာအနေနဲ့အများဆုံးကျေးဇူးတင်ရပါဘူးအတွက်ကျွန်တော်အလေးနဲ့တောင်းဆိုချင်ပါတ
ယ်ဗျာ။ဘင်္ဂလားဒေ့ရှ်ပိုင်းနဲ့နမိတ်ကိုကျူးကျော်တဲ့ချိုးဖောက်မှုတွေကိုအဆုံးသတ်ပြီးရိုဟင်ညာဒုက္ခသည်တွေနေရပြန်နိုင်ရေးလုပ်ငန်းစဉ်တွေကိုအမြန်ဆုံးဆောင်ရွက်နိုင်အောင်မြန်မာစစ်ကောင်စီကိုနားချတိုက်တွန်းမဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်တမ်မကြီးလီချန်မင်းကလည်းကတိပေးပြောဆိုထားပါတယ်။အခုလိုဘင်္ဂလားဒေ့ရှ်ဘက်ကနေနိုင်ငံတကာကပါကူပေးဖို့ဖိအားပေးတိုက်တွန်းမှုတွေရှိနေပေမဲ့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာနိုင်ငံနဲ့ရိုဟင်ညာတွေကိုခိုးလုံခွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်တို့ကြားလက်တလောမြန်မာဘက်ကစီးရဲတင်မာမှုတွေကြောင့်နှစ်နိုင်ငံနယ်စပ်လုံခြုံရေးတင်းမာနေတဲ့အတွက်တိမ့်ချီတဲ့ရိုဟင်ဂျာတို့နေရပြန်နိုင်ရေးအိမ်ပြန်လည်မျှော်လင့်ချက်ကတော့မရေမရဖြစ်နေစေဖြစ်ပါတယ်ရှင်။